ပေးကလည်းရန်ကုန်ကိုအသွားဖြစ်ကြခဲ့တဲ့တမရိုလင်းရင်ပေါ်ပါခီးတယ်ရရဲ့ရုပ်အလောင်း83လောင်းကိုဒီကနေ့ဇွန်လ3ရက်နေ့ညနေပိုင်းအထိတွေ့ရှိထားပြီးခီးတယ်အားလုံးတွေ့တဲ့အထိရှောက်ခွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့တမရိုသတင်းမှန်ကြေညာရေးအဖွဲ့တာဝန်ရှိသူတဦးကပြောပါတယ်။လင်းရင်ပြတ်ကျရတဲ့အကြောင်းရင်းကိုတင်လိုက်ဖို့အရေးကြီးတဲ့လင်းရင်အစိတ်ပိုင်းတွေရှောက်ခွေတာမှာတော့အခက်အခဲတချို့ရှိနေတယ်လို့ဆိုပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီး COA မြန်မာပိုင်းသတင်းထောက်မမင်းမြင့်ခိုင်ကတင်ပြပေးပါမယ်ရှင်။
ပြကျတမရော Y8 လင်းရင်ပေါ်ပါခီးသည်ရီအားလုံးကိုရှာဖွေတွေ့ရှိတဲ့အထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုစူးစမ်းလှုံ့ဆော်တော်မယ်လို့တမရောသတင်းမှန်ပြန်ကြားရေးအဖွဲ့ကပူမူကြီးမြင့်မင်းဦးကပြောပါတယ
်ရှာဖွေကယ်ဆယ်ရေးရောကျွန်တော်တို့ကတော့အားလုံးတွေ့တဲ့အထိကျွန်တော်တို့ကရှာမှာပဲဒါပေမဲ့နောက်ဆုံးမတွေ့နိုင်တော့ဘူးလို့ဆုံးဖြတ်တဲ့အချိန်ရှိပေါ့နော်ဥမာအဲ့လောက်ထိတော့ရှာရှာမှာကျွန်တော်တို့ကတွေ့တဲ့အောင်ကျွန်တော်တို့ကရှာဖို့စူးစမ်းနေပါတယ်ခင်ဗျာနောက်ဆုံးတော့ကြီးမတွေ့တော့ပါဘူးဆိုပြီးတော့အားလုံးဆုံးဖြတ်လိုက်တဲ့အချိန်လေးပေါ့နော်အဲ့ဒီနောက်မှာကျွန်တော်ကကြက်ပါကျွန်တော်ကစူးစမ်းချက်ပါပ
ါဒီကနေ့ဇွန်လ12ရက်နေ့ညနေပိုင်းအထိပြက်ကျတက်မလို့လီရင်ပေါ်ပါခီးသည်ရီရဲ့ရုပ်လောင်း83လောင်းရှာဖွေတွေ့ရှိထားပြီး39ဦးကြောက်ဆုံးနေသေးဖြစ်ပါတယ်ပြက်ကျသွားတဲ့လီရင်ပေါ်ပါကလင်း15ရောက်စလုံးရဲ့ရုပ်လောင်းတွေကိုတော့ရှာဖွေတွေ့ရှိထားပြီးလို့ဆိုပါတယ်လီရင်ဘာကြောင့်ပြက်ကျတယ်ဆိုတာသိနိုင်ဖို့အတွက်လင်းရင်ရဲ့အရေးကြီးအစိတ်ပိုင်းတွေကိုရှာဖွေရမှာတော့အခက်အခဲတချို့ရှိတယ်လို့ဘုံမူးကြီးမြတ်မင်းဦးကပြောပါတယ်
။ကျွန်တော်လင်းရင်ရှာတော့ဟိုဇေငုတ်တာတော့အလုံးဟုတ်တယ်ကြာဒါပေမဲ့အောက်မှာကဟိုဖေးချင်ရလောက်ဆိုတော့မြင်တာကမမြင်ဘူးရှင်းတာဒီအဲ့လိုရှင်းတယ်ဒီဘက်မှာခက်ခဲရှင်းတယ်ဒါတို့လည်းဆိုတော့အဲ့လိုရှင်းတယ်။ဒီ black box ဆိုတာမျိုး site recorder တွေကြီးရှိတယ်ဗျာ။အဲ့ဒါမျိုးကြီးရှာမယ်။အဲ့ဒါရမှာပဲအချိန်မှန်သိရမှာပေါ့နော်ဒီအဲဒီလင်းရင်တွေ့ဖို့ကျွန်တော်ကစူးစားဝယ်သားလဲကောင်းအောက်မှာလည်းဒီဖေးချင်ရဆိုတော့ဒီမြင်အားမရှိတော့ဘူးလေ။ဟိုရေကအဲ့လိုဖြစ်သွားပြီ။အဲ့လိုဆိုတော့ဒီလိုကဟိုတော်တော်လေးကိုခက်ခဲရှင်း
။လင်းရင်ပြတ်ကျတဲ့အကြောင်းရင်းကိုသိနိုင်ဖို့ Black Box လိုမျိုးလင်းရင်ရဲ့အဓိကအစိတ်ပိုင်းတွေကိုရှာဖွေတွေ့ရှိဖို့လိုပြီးလက်တလုံးမှာတော့လင်းရင်ဘိန်းတလုံးပဲရှာတွေ့ထားတာဖြစ်ပါတယ်။လင်းရင်ပြတ်ကျတယ်လို့ယူဆရတဲ့နေရာတစ်ဝိုက်မှာတမရစစ်ရင်တွေ၊လင်းရင်တွေနဲ့ရဟတ်ရင်တွေအပါအဝင်ဒေသခံ 5,400 ရင်းနဲ့ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုံ့ဆော်နေတယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါ။တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လည်းကတော့ပြီးခဲ့တဲ့ရက်ပိုင်းကပြက်ကျခဲ့တဲ့တမရော်တည်ယူပို့ဆောင်ရေးလီရင်ကိုမတွေ့တွေ့အောင်ရှာမယ်လို့ပြောကြားထားပြီး Y8 လီရင်ပြက်ကျမှုဟာတမရော်ရဲ့တမိုင်းမှာပထမဆုံးနဲ့အဆိုးဝါးဆုံးလီရင်ပြက်ကျမှုဖြစ်စဉ်ဖြစ်တယ်လို့ပြောဆိုထားပါတယ်။တမရော်အရာရှိစစ်တီနဲ့မိသားစုဝင်တွေပါဝင်တဲ့ WA ပို့ဆောင်ရေးလီရင်ဟာဇွန်လ9ရက်နေ့ဗိမ်းမြူကနေရန်ကုန်ကိုအသွားရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါ။လီရင်ပြတ်ကျတယ်လို့ဆိုရမှာပောက်ကွဲပစ္စည်းတွေလီရင်မောင်းသူရဲ့အားနည်းချက်အပါအဝင်ယာတိဥရုနဲ့ဆက်ပိုင်းဆိုင်ရာချုပ်ရင်းချက်တွေကိုထည့်သွင်းစဉ်းစားရမှာဖြစ်တယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုထားပါလိမ့်ရှင်။